မရဥပမာအစိုးရအနေနဲ့အစိုးရရဲ့ထောက်လိုင်းရေးအစီအစဉ်တွေကိုကြေကြေပြန့်ပြန့်ပြုပြင်ပြောင်းလဲမှုတွေလုပ်သွားဖို့ဆိုပြီးတော့ဒီပြင်ပကစမ်းစစ်ရေးခုံရုံးအဖွဲ့တရက်ကနေပြီးတော့အကြံပြုလိုက်ပါတယ်။သမရဥပမာနဲ့အဲ့ဒီခုံရုံးအဖွဲ့ရဲ့အဖွဲ့ဝင်တွေတွေ့ဆုံခဲ့ပြီးတဲ့နောက်အကြံပြုချက်46ချက်ပါတဲ့ခုံရုံးရဲ့အစီအစဉ်စာကိုဘူတုံးနေမှာအများပြည်သူတွေထုတ်ပြန်သွားပါတယ်။သမရဥပမာနဲ့သူ့ရဲ့မျိုးသားလူညီအကြံပေးအဖွဲ့ဟာအဲ့ဒီအစီအစဉ်စာကိုလေ့လာသုံးသပ်ပြီးလို့ရှိရင်ဘယ်အကြံပြုချက်တွေကိုလိုက်နာအကောင်အထည်ဖော်သင့်တယ်လဲဆိုတာကိုဆုံးဖြတ်သွားမှာဖြစ်တယ်လို့သမရအင်ပြီးတော့တာဝန်ရှိသူတွေကပြောပါတယ်။အဖွဲ့ရဲ့အကြံပြုချက်တွေထဲမှာတော့အမေရိကန်နိုင်ငံသားတွေရဲ့တယ်လီဖုန်းတွေအင်တာနက်မှတ်တမ်းမှတ်ရာတွေထောက်လန်းစုဆောင်းမှုကိုကန့်သတ်ဖို့နဲ့ NSC အမျိုးသားလူညီအေဂျင်စီကိုပြုပြင်သွားဖို့ဆိုတဲ့အချက်တွေပါပါတယ်။ပြည်ပကိုတင်းရှောင်ထွက်ပြေးသွားတဲ့ NSC contractor Hal Edward Snowden ရဲ့ NSC ထောက်လန်းမှုအစီအစဉ်တွေကိုဖောက်ချခဲ့တာကြောင့်အမေရိကန်စိုးရရဲ့ထောက်လန်းရေးအစီအစဉ်တွေပေါ်မှာအများပြည်သူကမကြည်မနှက်မှုတွေရှိခဲ့ပါတယ်။